1988လူလူလှူရှားမှုရေးတော်ပုံရဲ့25နှစ်ပြည့်ငွေရုခန်းသားကိုနှစ်ပေါင်း25နှစ်အတွင်းမှာပထမဆုံးအကြိမ်မြို့သားပြန်လည်တင့်မြတ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့88ရေးတော်ပုံမှာလှူရှားခဲ့တဲ့မျိုးဆက်တွေအားလုံးပါဝင်ကျင်းပမှာဖြစ်တဲ့လူချင်းပိုင်ရေးကော်မတီတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ပြည်ရင်းပြည်ပအဖွဲ့အစည်းပေါင်း25ဖွဲ့လောက်စုကျင်းပမယ်ရှစ်လေးလုံးငွေရုအတွက်အကျိုးပြင်ဆင်မှုနဲ့ပတ်သက်ပြီး88ပွင့်လင်းရုံးခန်းမှာပြုလုပ်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ VOE သတင်းတောက်ကိုအောင်ရဲမောင်မောင်ကဆက်တင်ပြပေးမှာပါရှင
်။1988ရေတော်ဝန်ကြီးဖြစ်ခဲ့ပြီး25နှစ်တင်းတင်းပြည့်မဲ့နေ့မှာကျင်းပမယ်ငွေရုအခမ်းအနားကိုအမျိုးသားပြန်လည်တင်းမြတ်ရေးဆိုတဲ့ရည်ရွယ်ချက်ကိုအဓိကထားပြီးကျင်းပသွားမှာဖြစ်ပြီးတော့အဲ့ဒီနေ့မှာပဲပြည်ရင်းမှာရှိနေတဲ့88အင်အားစုတွေရောပြည်ပနဲ့ကျင်းအောင်တည်တည်ကလွတ်မြောက်လာတဲ့နိုင်ငံရေးအင်အားစုတွေရောဆုံတွေ့ကြမှာဖြစ်တယ်လို့ကျမကြီးကော်မတီဝင်တူဦးဖြစ်တဲ့ကိုထေးကျွယ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါနိုင်ငံကိုဘလို့ပြန်လဲပြုတ်တိဆောက်မလဲနိုင်ငံအတွက်ကိုကျွန်တော်တို့ဒီမျိုးဆက်တွေဟာဘလောက်ထိကြီးရထားပြီလဲနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့တိုင်းပြည်မှာကျွန်တော်တို့နိုင်ငံမှာကျွန်တော်တို့လူ့ဖွဲ့စည်းတဲ့မှာပျောက်ဆုံးသွားတဲ့ယုံကြည်မှုတွေတန်ဖိုးတွေကိုကျွန်တော်တို့ဘလို့ပြန်လဲတိဆောက်မလဲဆိုတဲ့အမျိုးသားပြန်လဲတင့်မြတ်ရေးရည်ရွယ်ချက်နဲ့ကျွန်တော်တို့စူးစီးကြည့်ဖြစ်ပါတယ်ဒီပွဲကို25နှစ်အကြာမှာကျွန်တော်စတင်ပြီးတော့မြန်မာနိုင်ငံအတွင်းမှာပထမဦးဆုံးအကြိမ်စူးစီးကြည့်ဖြစ်ပါတယ်88ကနေစပြီးတော့တမိုင်းတောက်လျှောက်မှာဟိုကျွန်တော်တို့ဖြတ်သန်းခဲ့တာဒီကျွန်တော်တို့ထောင်နေတဲ့မှာတောနေတဲ့မှာနိုင်ငံတကာမှာပြည်တွင်းရဲ့ကဏ္ဍအသီးသီးမှာနယ်ပယ်အသီးသီးမှာကျွန်တော်တို့ဖြတ်သန်းခဲ့ရတဲ့ဖြတ်သန်းမှုတွေကိုအဲ့ဒီဖြတ်သန်းမှုတွေနဲ့အတူကျွန်တော်တို့မျိုးဆက်တွေအားလုံးပြန်လည်ပြီးတော့စုဆောင်ကြမှာဖြစ်ပါတယ
်။စေအစိုးရအုပ်ချုပ်စဉ်တုန်းကရှစ်လေးလုံးနဲ့ပတ်သက်တဲ့တမိုင်းကြောင်းကိုဖျောက်ဖျက်ဖို့စ조사ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ပြီးတော့အခုကြောက်ရောက်မဲ့ငွေရုအခမ်းအနားမှာတော့ရှစ်လေးလုံးအရေးတော်ပုံကြီးအတွင်းမှာကြဆုံးခဲ့တဲ့သူတွေရဲ့တမိုင်းတွေကိုပါမှတ်တမ်းပြုစုမှာဖြစ်တယ်လို့88မျိုးသက်ကြမ်းသားများအဖွဲ့ကကိုထေးကျွယ်ကပြောပါတယ်။ရှင်လင်းလုံးအင်အားစုတွေနဲ့ပတ်သက်ပြီးတော့အစိုးရအဆက်ဆက်ကရှင်လင်းလုံးကျင်းပရင်အဖြစ်အမောင်းလုပ်ဖို့လို့ရှုမြင်ခဲ့ရကနေ24နှစ်မြောက်ရှင်လင်းလုံးအခမ်းအနားကျင်းပစဉ်ကာလမှာအစိုးရအဖွဲ့ဝင်တွေကအလူငွေလာထည့်တဲ့ဖြစ်စဉ်တွေလည်းရှိခဲ့တဲ့အတွက်ရှင်လင်းလုံးဟာတမိုင်းအချိုးကွေမှတ်တိုင်တစ်ခုဆိုတာကိုအသိမဲ့ပြုလိုက်ရကြတဲ့အကြောင်းရှင်လင်းလုံးငွေရုကျင်းပရေးကော်မတီကဥက္ကဋ္ဌကြီးကပြောပါတယ
်ခဲ့တဲ့နှစ်24နှစ်မြောက်အခမ်းအနားမှာဒါနိုင်ငံတော်အဆင့်ဝန်ကြီးတွေတက်လာတယ်ဒါကျွန်တော်တို့ဒီအခမ်းအနားမှာအလူငွေပေးရတယ်ဆိုတာဟာဒီချင်းလေးလုံးလှူရှာမှုကြီးကိုအရေးပါတဲ့သမိုင်းအချိုးအကျဖြစ်နေတာနိုင်ငံတော်အဆင့်အတိမတ်ပြုတဲ့အကျင့်တစ်စီကိုကျွန်တော်တို့ရောက်ခဲ့
ငွေရုတိုင်ခဲ့ပြီဖြစ်တဲ့ရှင်လေးလုံး25နှစ်ပြည့်ကိုပြည်တွင်းပြည်ပကအဖွဲ့အစည်း20ကျော်နဲ့ခင်ခန္ဓနာကျင်းပမှာဖြစ်တယ်လို့လည်းကျင်းပရေးကော်မတီဝင်တွေကပြောလာကြတာပါပါဝင်တဲ့အဖွဲ့အစည်းတွေကတော့ပြည်တွင်းမှာအခြေဆိုင်တဲ့88ပွင့်လင်းလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ပြည်ပမှာအခြေဆိုင်တဲ့လူ့ဘောင်သည်ဒီမိုကရက်တစ်ပါတီ AABP နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်ဦးကျောင်းသားတက်မတော် ABSDF တို့လိုထင်ရှားတဲ့အဖွဲ့အစည်းတွေလည်းပါဝင်လာကြတာဖြစ်ပါတယ်ဒီ25နှစ်ပြည့်မဲ့88လုံးအခမ်းအနားကြီးဟာဖြစ်ရဟောင်းတွေကိုပြန်ပြီးပြောနေတာတွေမကပဲတမိုင်းမှတ်တိုင်အစ်တွေကိုလည်းစိုက်ထုံနိုင်တဲ့ဖြစ်ရတစ်ခုဖြစ်အောင်ကျင်းပဖို့ရှိတယ်လို့လည်းကျင်းပရေးကော်မတီကကိုထေးကျွယ်ကပြောပါတယ
်ဒီလိုစုံတွေ့ပွဲဟာမြန်မာနိုင်ငံရဲ့အတိတ်ကိုကြီးပဲကျွန်တော်တို့ပြန်လည်ပြီးတော့သွားနေမှာမဟုတ်ပါဘူးအနာဂတ်အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့စုံစည်းခြင်းဖြစ်ပါတယ
်လက်ရှိအချိန်မှာတော့ရှင်လင်းလုံးငွေရုအခမ်းအနားကျင်းပဖို့အလူငွေကျပ်300,000လောက်လိုအပ်နေပြီးတော့ပြီးခဲ့တဲ့နှစ်ကလက်ကျပ်ငွေဟာငွေကျပ်130,000ရှိတယ်လို့ဘန်ဒိုင်းကော်မတီကပြောပါတယ်ဒါကြောင့်လိုအပ်တဲ့ငွေကိုအလူခံဖို့ရှိပြီးတော့ပြည်ပကပြန်လာမဲ့အင်အားစုတွေအတွက်ကိုလည်းပြည်ဝင်ခွင့်ကအစနေထိုင်ရေးအတွက်ပါကျင်းပရေးကော်မတီကစောင့်ရပေးဖို့ရှိနေတယ်လို့လည်းကျင်းပရေးကော်မတီဝင်အချို့ကပြောခဲ့ပါတယ်ခင်ဗျာ